ရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်အစိုးပြုခံထားရတဲ့ဗိုလ်ချုပ်မမောင်အောင်ကရခိုင်ဒေသအတွင်းနေထိုင်သူလူမျိုးသားတွေကိုအသေးချစီစစ်ပြီးနိုင်ငံသားဖြစ်ထိုက်သူတွေကိုအတိအမှတ်ပြုသွားမယ်လို့မြမငိမ့်ချမ်းရေးစင်တာမှနှစ်ရက်ကြာကျင်းပခဲ့တဲ့ဆွေးနွေးပွဲရဲ့နောက်ဆုံးနေ့မှာပြောလိုက်ပါတယ်။နိုင်ငံတကာအကူအညီပေးရေး INGO အဖွဲ့အစည်းတွေနဲ့မနေ့ကတွေ့ဆုံခဲ့ပြီးအခုလိုပြောလိုက်တာပါ။အပြည့်စုံကိုတော့ကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင
်။ဟုတ်ပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ဖြစ်ဖို့အလားအလာများနေတဲ့ဗိုလ်ချုပ်မမောင်အောင်ကမြန်မာနိုင်ငံသားအဖြစ်လျှောက်ထားကြတဲ့ဘင်္ဂလီလူမျိုးတွေကနိုင်ငံသားဖြစ်တိုက်သူတွေကိုသာအသေးချာစီစစ်ပြီးမှနိုင်ငံသားအဖြစ်အတိအမှတ်ပြုသွားမယ်လို့မြန်မာညီညွတ်ရေးစင်တာမှပြုလုပ်တဲ့ဆွေးနွေးပွဲအပြီးမှာအခုလိုပြောကြားလိုက်ပါတယ်
။ပြီးခဲ့တဲ့ကာလတွေမှာရခိုင်တိုင်းသားတွေမြင်တာကတော့ပေါ့နော်။ဒီစစ်စည်းလက်မှတ်အထုတွေနဲ့ရှိနေကြတယ်ဆိုတဲ့အရာတွေသူတို့ပြောကြတယ်။ဥပမာမြန်မာလူမျိုးတွေပေါ့တိုင်းသားဆိုတာတို့ရဲ့တိုင်းသားတက်မှာပေါ့နော်။တရားကျော်မှာပါတယ်ထရားတိုင်းသားပဲ။ဒါပေမဲ့ယနေ့ကဲမြေတမှာရောက်တယ်။ဘာကြောင့်ရောက်တယ်လဲဆိုတော့ဒီဘင်္ဂါလီပေါ့တို့အခုကဲမကအဖွဲ့တွေကခုနစီစီကတ်တွေကိုကမန်ဒီနဲ့ဆိုတဲ့နာမည်နဲ့လုတ်တယ်။အကြောင်းမို့ကမန်ဆိုလည်းမယုံဘူးဆိုတော့မှယနေ့ကမန်တိုင်းသားတွေလည်းအကြောင်းမျိုးအကြောင်းမလို့ယနေ့ကဲမထဲမှာသွားနေရတယ်။ဘယ်ဟာမှန်နဲ့မှားတယ်ဆိုတာတော့ဒါတွေကတော့အချင်းယူစီစီရမယ့်ကိစ္စပေါ့နော်။အခုပြန်စစ်လိုက်ရင်အကုန်ပေါ်တော့ပေါ့။ဒါကတော့လောဘကဝိညာဏလိုရမယ့်အပိုင်းပေါ့နော်။အဲ့တော့ပြီးခဲ့တဲ့ဟာတွေကတော့ကိုကတိတ်မဆွေးနွေးချင်ပါဘူး။ကိုအခုတောင်းပန်ထောက်ထားတဲ့အချိန်မှာတော့နိုင်ငံသားဖြစ်တဲ့လူကိုပေးမယ်မပေးတဲ့လူကိုတော့လုံးဝမပေးရဘူးဒါတော့ကိုတို့တိတိကျကျလိုရတာဒါနိုင်ငံတဲ့တိတ်အရေးကြီးတယ်မျိုးမျိုးလို့လူမျိုးမပြောဘူးလူမျိုးရင်လူမျိုးပြောဘယ်လိုသာဖြစ်နေတာနိုင်ငံတော်မှာဒါအထူးမှဆုံးသစ္စာဖောက်မှုဆို
ရခိုင်ဒေသမှာပဋိပက္ခတွေပေါ်လာပြီးမငြိမ်မသက်ဖြစ်လာရတာဟာဘင်္ဂလီမွတ်စလင်တွေရဲ့နိုင်ငံရေးဟီမန်းချက်တစ်ခုပေါ်အခြေခံခဲ့တာဖြစ်တဲ့အကြောင်းဒါကိုလည်းသူတို့ရခိုင်အမျိုးသားပါတီကဒီဆွေးနွေးပွဲမှာထောက်ပြခဲ့ကြောင်းပါတီခေါင်းဆောင်တူဦးဖြစ်သူဒေါက်တာအေးမောင်ကပြောပါတယ်
ဒီဥစ္စာတွေကနိုင်ငံရေးကြီးမှန်းချက်ကြောင့်ဖြစ်တယ်။နိုင်ငံရေးကြီးမှန်းချက်နောက်မှာသူဘင်္ဂလီတွေကရိုဟန်ဂျာတိုင်းရင်းသားဖြစ်ရေးဆိုရယ်ဥပဒေချင်းနဲ့သမိုင်းတွေကိုဟိုလိုပြောဒီလိုပြောဖြစ်စင်မဟုတ်တာတွေကိုအဟုတ်ပြန်လုပ်ပြီးမှနိုင်ငံတကာပရက်ရှာနဲ့လာတဲ့အခါမှာရိုဟန်ဂျာတိုင်းရင်းသားဖြစ်ရေးဆိုရယ်ဥပဒေချက်ကိုရပ်ပါဘင်္ဂလီဖြစ်တဲ့ဥပဒေအရနိုင်ငံသားဖြစ်စင်လမ်းကြောင်းကဝင်လာမယ်ဆိုကျွန်တော်တို့ကလက်ကမ်းကြိုဆိုရယ်အဲ့လိုမျိုးဆွေးနွေးပြီးမှလုံခြုံရေးချမ်းဖွံ့ဖြိုးတဲ့သဝန်ကြီးတခုဖြစ်အောင်ဖန်တီးလိုရယ်ကျွန်တော်တို့ဒီမှာ
မြန်မာညီညွတ်ရေးစင်တာမှာတောက်ကြနေပြုလုပ်တဲ့နိုင်ငံတကာအဖွဲ့အစည်းကတာဝန်ရှိသူတွေနိုင်ငံသားအံအမတ်တွေပါတက်ရောက်တဲ့ဆွေးနွေးပွဲမှာဗိုလ်ချုပ်မမောင်အောင်ကနိုင်ငံတကာ NGO တွေဟာမွတ်စလင်ဒုက္ခသည်တွေရဲ့စခန်းတွေကိုသာပို့ပြီးအကူအညီပေးနေတာမျိုးကတော့မဖြစ်သင့်ဘူးလို့သူဆွေးနွေးခဲ့ကြောင်းပြောပါတယ
်။ဒီ IDB ဆိုတဲ့ camp တွေကတွားကြည့်လိုက်လို့ရှိရင်အင်တာတွေ၊ညီလောင်းအင်တာတွေ၊ camp တွေ၊ဈေးခါတွေနဲ့အမဲတို့အဆင်ပြေနေတယ်ကိုယ်ရဲ့တကယ်ရခိုင်တိုင်းသားအစ်စ်ကျွာတွေမှာအင်တာမရှိဘူးမီးမရှိဘူးရေမရဘူးတဖက်ရတဲ့နေရတယ်ဆိုတော့ကိုက UN ဖွဲ့တွေကိုရောင်းရင်အဲ့တွေခေါ်သွားတယ်ကက်နေပြပြီးအဲ့ဒီကျွာတွေခေါ်သွားတယ်ခင်ဗျားတို့ကြည့်ပါခင်ဗျားတို့ပြောတဲ့ IDB နဲ့ကျွန်တော်တို့တိုင်းသားနေနဲ့ကြည့် IDB ကကိုတိုင်းသားတဲ့အစ်စ်မြင့်နေတယ်အဲ့တော့ခင်ဗျားတို့လူသားချင်းစာနာရဲဆိုတာဘယ်လိုကြည့်မှာလဲအင်ရှင်ဖြစ်တဲ့ကိုတိုင်းသားတွေကစင်ရိတ်နေကြနေတော့မှဟုတ်တယ်မလားတဖက်နိုင်ငံကလာတဲ့နိုင်ငံသားဖြစ်တဲ့သူတွေကယနေ့အစီအပြင်းနေတယ်လို့ပြောရင်လည်းမမှားဘူးပေါ့ဆိုတဲ့အချိန်မှာရခိုင်တိုင်းသားတဲ့ခန္ဓာမှာပေါက်ပွဲတာဒီခေတ်ကတော့ကိုကိုတို့လေခေတ်ကတည်းကစနစ်ကြောင်းသွားပါပြီဟလာအားလုံးကဒီမိုကရေစီပဲပုံဝင်နေနေမြင်မြင်သာသာပဲเนาะဟိုနိုင်ငံတော်ရဲ့လုံခြုံရေးနဲ့ကာကွယ်ရေးအတွက်သူ့ဘက်ကလွင့်ကျန်တဲ့ဟာတော့သူ့ဘက်ကအကြောင်းမရှိဘူးเนาะကိုဘာလုပ်တယ်ဆိုတာကိုပြည်သူတွေသိရ
တကယ်တော့ဒီဆွေးနွေးပွဲဟာ2013ခုနှစ်တုန်းကရခိုင်ပြည်ပကစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာပေါ်အခြေခံထားတဲ့ဆွေးနွေးပွဲဖြစ်ပြီးတင်းငင်းအေဂျင့်ရဲ့ရခိုင်ဒေသဖွံ့ဖြိုးရေးဘယ်လိုလုပ်သွားမလဲဆိုတဲ့လုပ်ငန်းစဉ်6ခုကိုအခြားပြဆွေးနွေးကြတာလည်းဖြစ်ပါတယ်။အဲ့ဒီထဲမှာပြည်내လုံခြုံရေးအပိုင်းနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီကတင်ပြခဲ့တဲ့သဘောထားကိုဒေါက်တာအေးမောင်ကရှင်းပြပါတယ်
။ဒီ action plan ပေါ့နော်။ရေးယူဆောင်ရွက်မယ့်အစီအစဉ်လုံခြုံရေးလုံခြုံရေးပိုင်းလို့ပြည်ထောင်စုဆိုရရဲ့တာဝန်ဘာဖြစ်လဲ။နော်ပြည်내ဆိုရရဲ့တာဝန်ဘလို့ဖြစ်တဲ့တလေပေါ့။နော်ဒီကရက်ကလာလုံခြုံရေးစိုးပေါက်ကျိုးပေါက်ခိတာတွေပုံမှာနောင်မဖြစ်အောင်ပြည်နေစိုးရကိုလုံခြုံရေးနဲ့ပတ်သက်လို့ကုတ်ကင်းစီမံပိုင်ခွင့်တွေဘလို့အထားအနှင်းထားရမှာလေးပေါ့နော်ဒါတွေကိုဆွေးနွေးကြပါတယ်အဲ့ခါမှာနေဆက်လုံခြုံရေးချန်စီယိုကာရာနောက်ပင်းအပြင်လုံခြုံရေးနေဆက်ဒေသမှာရှိတဲ့နေဆက်လုံခြုံရေးရေးတက်ဖို့ရဲ့တာဝန်လုပ်ပိုင်ခွင့်အဲ့လိုလုပ်ပိုင်ခွင့်အတွက်လိုအပ်တဲ့ဥပဒေနေဆက်ဒေသမှာရှိတဲ့ကြီးရွာတွေပုံမှာလုံခြုံရေးဘလို့ဖြစ်သွားမလဲ။နော်ဒါပေမဲ့ဒီစိတ်ကြီးပါလို့ဆွေးနွေးကြပါလေ
။ Action Plan လို့ခေါ်တဲ့အေဂျင့်လုံညုံဖွံ့ဖြိုးရေးလုပ်ငန်းစဉ်6ခုထဲမှာပြည်내လုံညုံရေးအရေးပေါ်ကာလကံတွင်မှု ပြန်လည်ထူထောင်နေရခြားရရေး1980နိုင်ငံသားဥပဒေအရဘယ်လိုအကောင့်ထဲပေါ်တင်တယ်လဲဒေသလူမှုစည်းဝါးဖွံ့ဖြိုးအောင်ဘာတွေလုပ်ပေးမလဲမတူကွဲပြားတဲ့လူအဖွဲ့အစည်းတစ်ခုဟန်ချက်ညီညီငြင်းညမ်းစွာဘယ်လိုနေထိုင်သွားမလဲစတဲ့ခေါင်းစဉ်6ခုနဲ့ဆွေးနွေးခဲ့ကြကြောင်းသိရပါပါတယ်ခင်ဗျာ